စပိန်နိုင်ငံအရှေ့ပိုင်းကဗလန်ရှားတောင်ပိုင်းမြို့ရွာအများပြားမှာလွန်ခဲ့တဲ့3ရက်ကမကြုံဆက်ဘူးရုတ်တရက်ရေလွှမ်းသွားတဲ့အတွက်တိုက်ဆုံသူအနည်းဆုံး205ယောက်နဲ့ပျောက်ဆုံးသူအများပြားရှိနေပါတယ်။ဗလန်ရှားဒေသတစ်ခုထဲမှာတိုက်ဆုံရသူက202ဦးရှိနေပြီးလာမယ့်ရက်တွေအတွင်းမှာလည်းမိုးထပ်ပြီးရွာဖို့ရှိနေတယ်လို့စပိန်အရေးပေါ်ဌာနတာဝန်ခံတွေကသတိပေးချက်ထုတ်ပြန်ထားပါတယ်။အင်္ဂါနဲ့ဗော်ဒဘူးနေတွေကဝင်ရောက်တဲ့မုန်တိုင်းကြောင့်ပျက်စီးမှုဟာစပိန်နိုင်ငံမှာလူသိမ်းဆုံးမှုအများဆုံးသဘာဝဘေးတစ်ခုဖြစ်ခဲ့တာပါ။လမ်းအများပြားမှာခုထိမော်တော်ကားတွေပျက်စီးတွေပုံနေဆဲဖြစ်ပြီးတချို့နေရာတွေမှာအိမ်ထဲကလူတွေအင်ဂျင်ထွက်မရဖြစ်နေကြပါတယ်။တက်စီမီတွေပြတ်တောက်ပြီးတောက်ဆုံးရင်မရတဲ့အပြင်ဖုန်းအဆက်တွေလည်းပြတ်တောက်နေတာဖြစ်ပါတယ်။အပျက်စီးတွေကိုဖယ်ရှားဖို့ဆက်တွေ crane တွေပါဝင်အကူအညီတွေအများကြီးလိုအပ်နေတယ်လို့ data ကံတွေကပြောပါတယ်။